Democratic Party ကပြိုင်ဘက်သမ္မတလောင်း Joe Biden ကို November ရွေးကောက်ပွဲမှာရှုံးနိုင်ခဲ့တဲ့ရလဒ်ကိုပြောင်းလဲပစ်ဖို့အတွက်ဥပဒေကြောင့်ရမအောင်မြင်စ조사နေတဲ့သမ္မတ Donald Trump ကိုထောက်ခံသူတွေထောင်နဲ့ချီးပြီးမြို့တော် Washington DC မှာစနေနေ့ကချီးတက်ဆန္ဒပြခဲ့ကြပါတယ်။ New York မြို့က West Point စစ်တပ်ကတုမှာကျင်းပတဲ့ခြေလင်းတပ်ဖွဲ့နဲ့ရေတပ်တို့ကစားကြတဲ့ American ဘောလုံးပွဲကိုတောင်းနေတဲ့သမ္မတ Trump ရဲ့ရဟန်းရင်ဆန္ဒပြတဲ့လူအပေါ်ကပြန်သွားတဲ့အချိန်မှာလူလူကြီးကသူ့ကိုထောက်ခံတဲ့ကြွေးကြော်သံတွေနဲ့အော်ဟစ်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲအတွက်တရင်ပတ်အတော်ကြာကြိုတင်ပြင်ဆင်ခဲ့တာဖြစ်ပေမဲ့မဲခုံးမှုတွေကိုရပ်တန့်ဖို့ဆန္ဒပြပွဲအတွက်လူတွေထောင်နဲ့ချီးပြီး Washington DC ကိုရောက်လာတယ်။ဒီလိုလုပ်ကြမယ်ဆိုတာကြိုမသိထားခဲ့ပေမဲ့သူတို့နဲ့မကြခင်မှာတွေ့ဆုံမယ်လို့ရုတ်တရက်အံအားသင့်တောင် Twitter လူမှုကွန်ရက်ကနေသမ္မတ Trump ကရေးသားခဲ့ပါတယ်။ November 3ရက်နေ့မှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာJoe Biden ဟာ American ပြည်ထောင်စုရဲ့46ရာမြောက်သမ္မတအဖြစ်အရွေးချယ်ခံရကြောင်း Electoral College လို့ခေါ်တဲ့ပြည်နယ်ကိုစားပြုသမ္မတရွေးချယ်ရေးအဖွဲ့ကတရားဝင်ကြေညာဖို့နှစ်ရက်လိုမှာလက်ရှိသမ္မတ Donald Trump ကိုထောက်ခံသူတွေခြိတက်ဆန္ဒပြနေကြတာဖြစ်ပါတယ်။ Electoral College ကတနင်္လာနေ့မှာတရားဝင်ကြေညာချက်ကိုထုတ်ပြန်တော့မှာဖြစ်ပါတယ်။